တရုတ်မြန်မာနယ်စပ်ဒေသတချို့စစ်စင်ရေးနယ်မြေအလိုက်စီးရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရက်ဆိုင်မှာဖြစ်ကြောင်းမြန်မာစစ်တပ်ကကြေညာလိုက်ပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးအပြစ်ခတ်ရက်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောရေးမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းလဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံကဒီကနေ့ပဲကြေညာလိုက်တာပါ။ဒီအကြောင်းကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်။
မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ဖြစ်တဲ့တန်းပလောင်တပ်ဖွဲ့ DNLA ၊ကိုးကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ကစီးရေးဆိုင်ရာဆောင်ရွက်မှုတွေကိုဥစွာရပ်တန့်ပြီးစီးရေးနီလတ်မှအပနိုင်ငံရေးနီလတ်နဲ့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်လို့ဒီဇင်ဘာလ12ရက်နေ့ကထုတ်ပြန်ကြေညာထားတာကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြေညာချက်မှာအရင်ဆုံးဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုငြိမ်းချမ်းရေးကော်မရှင်ကကြိုဆိုထောက်ခံကြောင်းနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကြေညာထားတာကိုလည်းဖော်ပြပြီးအဲ့ဒါနဲ့ဆက်လင်းပြီးတော့
တက်မတော်အနေဖြင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှိမြောက်တိုင်းစစ်ဌာနချုပ်နယ်မြေအရှိပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေနှင့်တရီကန်ဒေသတိုင်းစစ်ဌာနချုပ်နယ်မြေများရှိ NCA လက်မှတ်ရေးထိုးရန်ကြံရှိနေသေးသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအားလုံးနှင့်စစ်ခတ်တိုက်မှုရစဲရေးအတွက်အဖွဲ့တစ်ဖွဲ့ချင်းအလိုက်နှိမ့်နိုင်ဆွေးနွေးသွားရန်လိုအပ်မည်ဟုယူဆပါသည်အပိုက်၃တမရော်နေဖြင့်ယင်းတို့နှိမ့်နိုင်ဆွေးနွေးမှုများပြုလုပ်နိုင်ရန်2018ခုနှစ်ဒီဇင်ဘာလ21ရက်မှ2019ခုနှစ်ဧပြီလ30ရက်အထိစစ်စင်ရေးနယ်မြေအလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်ပေးပါမည်
အဲ့ဒါကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ကြေညာချက်ကိုတပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်ထွန်းထွန်းညီကဒီဇင်ဘာလ21ရက်တောက်ကြာနေ့မှာသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါ။အဲ့ဒီလိုစစ်ဆင်ရေးရစိုင်းထားစဉ်ကာလအတွင်းစစ်ဆင်ရေးနယ်မြေအလိုက်ဒိုင်းရင်သားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ညှိနှိုင်းဆွေးနွေးတော့ဖို့ဖြစ်ပြီးလိုအပ်တဲ့ဆိုရင်တပ်မတော်ကလည်းသက်ဆိုင်ရာနယ်မြေအလိုက်ဒိုင်းမှုတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးပေးသွားမယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီညှိနှိုင်းဆွေးနွေးရေးအဖွဲ့ကိုအမှတ်နှစ်စစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးယာပြေးကဦးဆောင်ပြီးတော့သက်ဆိုင်ရာဒိုင်းမှုတွေအပါအဝင်တပ်မတော်အစ်စ်မြင့်ရရှိကြီး၈ဦးနဲ့ဖွဲ့စည်းထားပါတယ်။ဒါ့အပြင်
NCA လက်မှတ်ရေးထိုးပြီးဖြစ်သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့နှင့်လည်း NCA သဘောတူစာချုပ်ပါအချက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါကညှိနှိုင်းဆွေးနွေးရေးအဖွဲ့မှအဖွဲ့ချင်းအလိုက်ဆွေးနွေးပေးမည်ဖြစ်ပါသည်
။အဲ့ဒီလိုပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးတဲ့နေဦးတစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ချက်ထဲကအချက်1ကနေ5အထိအချက်4ချက်ကိုအလေးနက်ထားလိုက်နာဖို့လိုမယ်ဆိုပြီးတီးခြားရွေးနှုတ်ဖော်ပြထားပါတယ်။အဲ့ဒီ4ချက်ကတော့သဘောတူစာချုပ်တွေအတိုင်းဂရီတီဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေအပေါ်အမြန်မထုတ်ဖို့ဒေသခံပြည်သူတွေအပေါ်ဝန်တို့ဝန်ဖို့မဖြစ်စေဖို့နဲ့နိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုအတိအကျလိုက်နာဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။အထူးတလည်လိုက်နာဖို့ထက်သွင်းဖော်ပြမထားတဲ့အချက်တွေကတော့နံပါတ်၁အချက်ဖြစ်တဲ့ထာဝရငြိမ်းချမ်းရေးရယူရန်အတွက်အမှန်တကယ်စံထားရှိရန်ဆိုတာနဲ့နံပါတ်၆အချက်ဖြစ်တဲ့ဒုတာဝန်အရေးသုံးပါးနဲ့ဒီမိုကရေစီအနှစ်သာရကိုလက်ခံပြီး2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီရှောက်လန်းမှုကိုလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေပါ။ဒါအပြင်တစ်ဖွဲ့နဲ့တစ်ဖွဲ့တိုက်ခိုက်တာဒေသခံတွေအပေါ်အနိုင်ကျင့်တာတွေမလုပ်ဖို့အစိုးရအုပ်ချုပ်ရေးရန်ရာအစဉ်စဉ်လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေးလူလူရဲ့အသက်အိုးအိမ်စီးစဉ်အကျိုးစီးပွားတွေကိုထိခိုက်မှုမရှိစေရေးတာဝန်ယူဖို့ပြောထားပြီးအဲ့ဒီလိုဖြစ်ရပ်တွေပေါ်လာရင်တော့တပ်မတော်အနေနဲ့လူဝတ်တလူဒါစီဆောင်ရွက်မယ်လို့လည်းသတိပေးထားပါဗျ။တစ်ဆက်တည်းမှာပဲ
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့သောနယ်မြေများအတွင်းရှိတိုက်ပွဲဆောင်ပြည်သူများအတွက်ရင်းတို့၏မူလနေရပ်များသို့အမြန်ဆုံးပြန်လည်ရွှေ့ပြောင်းနေရာချပေးနိုင်ရေးဆောင်ရွက်ရန်ဖြစ်ပြီးတပ်မတော်ကလိုအပ်သလိုပူပေါင်းကူညီတောင်းလျှောက်ပေးသွားပါမည်
။တမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်ထွန်းထွန်းညီပါ။တမတော်ကောင်ရွေးဦးစီးချုပ်အရင်ကပြောထားဘူးတဲ့ 2020 ပြည်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြီးမြောက်စေဖို့တန်ဋိထံချထားတယ်ဆိုတာကိုထပ်ဖော်ပြထားပြီးဒိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးအနေနဲ့လည်းအဲ့ဒီအတိုင်းကတိပြုကြပြီးတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးပြည်ထောင်စုသဘောတူစာချုပ်ချိုးဆိုနိုင်ရေးတပ်မတ်လုပ်ငန်းစဉ်တွေအတိုင်းပြီးမြောက်အောင်မြင်တဲ့အထိဆက်ပြီးအကောင့်အထည်ဖော်ဆောင်ရွက်သွားကြရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။